ဆွေဇလာနိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့အီရန်နိုင်ငံနဲ့ကမ္ဘာအဓိကအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အရေးဆွေးနွေးပွဲဟာဘာသာဘောတူညီချက်မှမရရှိဘဲပြီးဆုံးသွားပေမဲ့အီရန်ကတော့ဒီဆွေးနွေးပွဲပေါ်မှာကျေနပ်မှုရှိတယ်လို့ပြောသွားပါတယ်သုံးရကြာကျင်းပခဲ့တဲ့ဆွေးနွေးပွဲကအဆင်ပြေပါတယ်။ပါဝင်ဆွေးနွေးကြတဲ့နိုင်ငံတွေအတွက်ကိုစီလှုပ်ဆောင်စရာတွေပါသွားခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်ကပြောပါတယ်။နိုဝင်ဘာလ20ရက်နေ့မှာညှိနှိုင်းမှုတွေပြန်စတင်ရင်သဘောတူညီချက်တစ်ခုရရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကဆိုပါတယ်။နောက်ပိုင်းတနင်္ဂနွေနေ့မှာတော့ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီးဝီလျံဟိတ်ကအီရန်နိုင်ငံရဲ့အငင်းပွားပွဲနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့သဘောတူညီချက်ရနိုင်ခြင်းရှိပါတယ်။သတင်းပတ်အနေငယ်အတွင်းမှာတော့မှရရှိနိုင်ပါတယ်လို့ဗြိတိသျှရုပ်သံဌာနတစ်ခုကပြောသွားခဲ့ပါတယ်။ဒါမဲ့လည်းနှိမ့်နိုင်ရတာတွေခက်ခက်ခဲခဲရှိတယ်လို့မစ္စတာဟိတ်ကဆိုပါတယ်။အီရန်သမ္မတဟာဆန်ရာဟီနီကတော့အီရန်မြေပေါ်မှာယူရေနီယံတက်တူတန့်စင်မှုအပအဝင်နျူကလ িয়ার နဲ့ပတ်သက်တဲ့အီရန်ရဲ့အခွင့်အရေးတွေကိုအဆုံးရှုံးခံမှာမဟုတ်ဘူးလို့ဒီကနေ့ပဲတေရန်မြို့တော်မှာပြောသွားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်၅နိုင်ငံအပြင်ဂျာမနီနိုင်ငံတို့ကအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုရပ်တန့်နိုင်ရေးကြိုးပမ်းတဲ့အနေနဲ့အီရန်နဲ့ဆွေးနွေးနေကြတာပါ။အပြန်အလှန်အားဖြင့်ကုလသမဂ္ဂရဲ့အီရန်ပေါ်မှာအရေးယူပိတ်ဆို့မှုတွေလျှော့ပေါ်ပြီးမှဖြစ်ပါရဲ့ရှင်။